အခုပြီးခဲ့တဲ့ရက်ပိုင်းတော့ဒီလူပေါင်းတဲ့ Democratic Party ကနေပြီးတော့ဒီအထူးအစည်းအဝေးတစ်ခုလှုပ်ဖြစ်လိုက်တယ်ကြားတယ်ပေါ့နော်နောက်အဲ့ဒီခေါင်းဆောင်တွေဘာလဲပြန်ဖွဲ့စည်းတယ်ဆိုတော့အဲ့တော့ဒီစည်းအဝေးကနေပြီးတော့ဘာတွေဆွေးနွေးကြလဲဆုံးဖြတ်ကြလဲဆိုတော့အဲ့ဒါနည်းနည်းတော့သိပြရစီခင်ဗျာ
အဓိကတော့ဒီနေ့တိုင်းပြည်ရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေပေါ့နော်ဒီကိစ္စအင်းနဲ့ပတ်သက်လို့ဆွေးနွေးတယ်ဟိုဘာပဲပြောပြောဒီနေ့အပြုသဘောဆောင်တဲ့အပြောင်းလဲတွေကိုကျွန်တော်တို့သိစရာစုပ်ကင်ပြီးတော့ဆက်လက်တိုးချဲ့သွားနိုင်မှုလိုတယ်လို့ကျွန်တော်တို့အနေနဲ့သုံးတက်တယ်အဲ့လိုဆက်လက်တိုးချဲ့သွားဖို့ဘယ်လိုတိုးချဲ့သွားမလဲဆိုတာကျွန်တော်တို့ဆွေးနွေးကြတာပေါ့ကျွန်တော်ဒီစုံကြီးစည်းဝေးမလုပ်ခင်ကတုန်းကတော့ကျွန်တော်တို့ငင်းငယ်ဖို့ဆောင်ရင်ကွန်ပီယာဒူဥက္ကဋ္ဌဝင်ကြီးဦးအောင်မင်းအပါဝင်အစိုးရဘက်ကမပုတ်ကိုရင်းနဲ့ကျွန်တော်ပါတီတွဲဆောင်စကားပြောမှုပေါ့ဗျာအဲ့တော့သဘောနှစ်ချိန်ပြုလုပ်ခဲ့ဘူးလေအဲ့ဒီမှာကျွန်တော်တို့ဘာပြောသလဲဆိုတဲ့အခါကျတော့အကယ်၍ကျွန်တော်တို့ပါတီကိုနိုင်ငံပါတီပြတ်ဖြစ်ရက်တည်ပြီးတော့လှုပ်ရှားခွင့်ပြုမယ်ဆိုလို့ရှိရင်ကျွန်တော်ပြန်ပြီးအလုပ်လုပ်ချင်တယ်ဆိုတဲ့ကိစ္စကိုကျွန်တော်ဆွေးနွေးထားတာရှိတယ်အဲ့ဒီကိစ္စအင်းနဲ့ပတ်သက်လို့ဒီဆွေးနွေးပွဲမှာကျွန်တော်ဝိုင်းဝန်းဆွေးနွေးကြရတာဖြစ်တယ်ဒီတက်ရောက်လာတဲ့ကိုယ်စားလှယ်တွေရဲ့ဘော်တွေအားလုံးအနေနဲ့လည်းပဲကျွန်တော်ရဲ့ဒီဆွေးနွေးချက်ကိုလက်ခံပါတယ်ကျွန်တော်ရှေ့ဆက်ပြီးတော့ပြည်ရင်းမှာဒီပြည်လူလူနဲ့အတူရပ်တည်ပြီးတော့နိုင်ငံရေးဆက်လက်လှုပ်ရှားဖို့ကြိုးစားမဲ့ကိစ္စတွေကိုလည်းပဲသူတို့အနေနဲ့ထောက်ခံတယ်ဆိုတော့ဒီဆွေးနွေးပွဲကနေပြီးတော့ဖြေရတယ်ပေါ့ဗျာ
အဲ့တော့ဘယ်တော့လောက်ကပြည်ရင်းနဲ့ပြန်ဝင်ပြီးတော့ပါတီထောင်နိုင်မယ်လို့ခန့်မှန်းတာလဲခင်ဗျာ
အဲ့ဒီကိစ္စကတော့ကျိုးရဘက်ကကျွန်တော်ရဲ့တောင်းဆိုချက်တွေကိုပေါ့နော်ဘယ်လောက်ထိခွင့်ပြုမလဲခွင့်မပြုဘူးလဲဒီအပေါ်မှာပဲမူတည်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်
အဲ့တော့လက်တလုံးမှာလည်းကျွန်တော်တို့တွေ့နေရတယ်လေဒီလူပေါင်းတဲ့ Democratic Party ပြည်တွင်းဒီစုစည်းကော်မတီဆိုတာမျိုးပေါ့နော်ဆိုတော့အဲ့တော့အဲ့ဒီအဖွဲ့နယ်ရောကိုအောင်မိုးစောတို့ပါတီအနေနဲ့ပေါ့လက်တွဲဝါမှာလားဘယ်လိုပုံစံမျိုးဖြစ်လာနိုင်မလဲ
လူပေါင်းတဲ့ Democratic Party ပြည်တွင်းဆိုပြီးတော့ပြန်လည်စုစည်းနေတဲ့ရဲဘော်တွေကကျွန်တော်တို့ရဲဘော်တွေပဲဖြစ်ပါတယ်အဲ့တော့အကယ်၍ကျွန်တော်တို့ပြန်ခွင့်ရခဲ့တယ်ဆိုလို့ရှိရင်လည်းအားလုံးနဲ့ကျွန်တော်ညှိနှိုင်းပြီးတော့တို့လူပေါင်းတဲ့ Democratic Party ကိုတစုစည်းပြီးတဲ့ဖြစ်အောင်ကျွန်တော်တို့ပြန်လဲပေါ်ဆောင်သွားဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ယူဆပါတယ
်အခုလက်ရှိအခြေအနေကတော့ဒီပါတီထောင်ပြီဆိုလို့ရှိရင်ရွေးကောက်ပွဲဝင်လွှတ်တော်တဲ့သွားဆိုတဲ့အခြေအနေပေါ့နော်အဲ့တော့လူပေါင်းတဲ့အနေနဲ့လည်းဒီလွှတ်တော်နိုင်ငံရေးကိုလှုပ်သွားရမယ်ဆိုတဲ့သဘောပေါ့
ဟုတ်ပထမတစ်ချက်အနေနဲ့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ပြန်ဝင်နိုင်ဖို့ဘယ်လောက်ထိခွင့်ပြုမလဲခွင့်မပြုလဲဆိုတာတစ်ပိုင်းဖြစ်မယ်ဒုတိယတစ်ပိုင်းကတော့ဒီနေ့လက်ရှိကျွန်တော်တို့ဒီအစိုးရအနေနဲ့ကျွန်တော်တို့ရဲ့တင်ပြချက်ပြောဆိုချက်တွေကိုဘယ်လောက်ထိလက်ခံလက်မခံလဲဆိုတာအချက်ကဒုတိယတစ်ချက်ဖြစ်တယ်ပေါ့နော်။ဒါကြောင့်မို့ကျွန်တော်တို့ပြန်ဝင်ရေးမဝင်ရေးဆိုတဲ့ကိစ္စကစိမ့်နေတဲ့အချိန်မှာတော့အခုနေထိုင်မှာမရှိသေးဘူးလို့ပြောချင်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ပြန်ဝင်နိုင်ပြီဖြစ်စေမဝင်နိုင်ပြီဖြစ်စေဒီထဲမှာလူပေါင်းတဲ့အနေနဲ့လှုပ်ရှားနေတဲ့ရဲဘော်တွေနဲ့ပတ်သက်လို့ကျွန်တော်တို့ပြေဝါတောက်ခံတယ်။ကျွန်တော်တို့ပြန်မဝင်နိုင်လို့အထက်မှာလူပေါင်းတဲ့ Democratic Party အနေနဲ့ပေါ်လာလို့ရှိရင်လည်းကျွန်တော်တို့ဟိုဝိုင်းရံသွားမှာပဲထောက်ခံသွားမှာပဲဖြစ်တယ်လို့ကျွန်တော်ပြောခြင်းတ
ယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီတစ်ခေါက်အထူးစီဝေးရနေပြီးတော့လေပိုစီယွင်းကော်မတီတွေကိုအစ်စ်ပြန်လဲဖွဲ့စည်းတာတွေတိုးချဲ့တာတွေတွေ့ရတယ်အဲ့ဒါရောဘယ်လိုပုံကိုယ်တွေနဲ့တိုးချဲ့လိုက်တာလဲခင်ဗျာ
ကျွန်တော်တို့ပါတီနဲ့ရေရှည်တောက်လျှောက်ပေါ့ဗျာလက်တွဲပြီးအလုပ်လုပ်လာခဲ့တဲ့တာကတ်တာနိုင်ငံခြားရေးကော်မတီနဲ့ခေါင်းဆောင်တွေနောက်ပြီးတော့မြို့စည်းသမဂ္ဂပေါ့နော်အဲခေါင်းဆောင်တွေနဲ့ကျွန်တော်တိုးချဲ့ကြတာဖြစ်ပါတယ်
အဲ့တော့ဒီ2015မတိုင်ခင်မှာတော့လူပေါင်းသေးရဲ့အပြောင်းလဲတစ်ခုခုတော့ဖြစ်လာနိုင်စရာအကြောင်းရှိတာပေါ့နော
်ကျွန်တော်တို့ဒီတက်ပြင်2015ခုနှစ်မတိုင်ခင်တော့ကျွန်တော်ပါတီရဲ့အကောင့်ဘက်ကိုဦးတည်တဲ့အပြောင်းလဲတချို့တော့ဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အကယ်၍အကောင့်ဘက်ကိုကျွန်တော်မျှော်လင့်တယ်လို့မဖြစ်ဘူးဆိုခဲ့လို့ရှိရင်လည်းပဲတော့ကျွန်တော်အခုအင်အားတွေတိုးချဲ့တာပြန်လဲစုဖွဲ့တာတွေကအဆိုးဆုံးတက်ပြင်ဆင်တာလဲတပိုင်းဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်